22ရက်5လ2005ခုနှစ်ကျွန်တော်တို့အပြီးဒီမှာဒုတိယဆင့်ပုံပိုင်းနဲ့ပတ်သက်ပြီးတော့မနေ့ကတော့32ပုံအကြောင်း32ပုံသားတွေအကြောင်းပြောခဲ့ပြီးဖြစ်ပါတယ်32ပုံနေ့ကိုပါဠိလိုဘုံဆိုတာဒီပါဠိလိုဘူမိကနေလာပါတယ်ဘူမိကနေပြီးတော့ဘုံဆိုတာဒီပါဠိကိုဖြတ်လိုက်တာဖြစ်ပါတယ်မြန်မာလိုအဓိပ္ပာယ်ပြောလို့ရှိရင်တတ္တဝါတို့ရဲ့ဖြစ်ရာတည်ရာတတ္တဝါတို့ရဲ့ပြည်ယာတီယာကိုဘုံလို့ကျမတို့သုံးပါတယ်တတ္တဝါတို့ရဲ့ပြည်ယာတီယာဘုံဌာနပေါင်းဒီဘယ်လောက်ရှိပါလဲ31အဲ့ဒီဘုံဌာန31ကိုဓမ္မမိတ်ဆွေတို့သိထားစေဖို့ဘုံဌာန31ဘုံကိုအမျိုးအစားအနေနဲ့ခွဲလိုက်တဲ့အခါမှာတတ္တဝါများပြုမိန်မှားသောအကုသို့ကံကြောင့်ရုပ်မဲ့ဘုံဌာနကိုဒုက္ခတိဘုံလို့သုံးပြီးတော့တတ္တဝါများပြုလို့အပ်သောဘုံဌာနတွေပေါ်မှာတွေ့တန်ကက်ညိသောဆန္ဒတဏအရင်ခံပြီးပြုလုပ်တဲ့ကုသိုလ်ကံစွမ်းကြောင့်ရောက်ထိုင်မဲ့ဘုံဌာနကိုသူဂတိဘုံလို့သုံးပါမယ်။ဒါကြောင့်32ဘုံမှာဒုက္ခတိသည်4ဘုံရှိပြီးတော့သူဂတိသည်28ဘုံရှိမယ်။အဲ့ဒီမှာမှကုကျမတို့ဒီဒုက္ခတိ4ဘုံကိုဖတ်ပိုင်းလို့မရတဲ့အတွေ့အကြောင်းဒုက္ခတိ4ဘုံကိုတီးခြားအနေနဲ့ဖယ်ထုတ်လိုက်တော့သူသည်အပေအားဖြင့်ပြောမယ်ဆိုရင်လေးဘုံလို့ပေါ်လာမယ်သူဂတိ28ဘုံကို3ပိုင်းပိုင်းလိုက်တဲ့အခါမှာကာမသူဂတိက9ဘုံကာမသူဂတိသည်9ဘုံရူပဘုံကရူပဘုံဆိုတာကာမဘုံမှာပဲအပေလေးဘုံရဲ့ကာမသူဂတိ9ဘုံရဲ့ပေါင်းလိုက်တဲ့အခါမှာကာမ11ဘုံကာမ7ဘုံမှာသူဂတိဘုံဒီ9ဘုံပဲရှိတယ်။ကျန်တဲ့4ဘုံကဒုက္ခတိဘုံ။ဒါကြောင့်ကာမ7ဘုံကိုပြောတဲ့အခါမှာအပေ4ဘုံလို့ပြောပြီးရင်ကျန်တာဒီကာမဘုံ၌ကျန်သောသူဂတိဘုံ။ရူပဘုံပေါင်းဒီ16ဘုံ။ရူပဘုံ16ရူပ16ဘုံတို့ဒီအကုန်လုံးမှာဒုက္ခတိဘုံမရှိဘူး။ကုသိုလ်ကောင်းမှုကြောင့်ရောက်ရာဖြစ်ရတဲ့အတွေ့အကြောင်းသူကိုသူဂတိလို့ပဲသုံးတယ်။ဒါကြောင့်ရူပဘုံမှာရူပသူဂတိလို့ရေးစရာမလိုဘူးသို့တော်လည်းဓမ္မိတ်ဆွေများသိရမယ်ရူပ16ဘုံသည်ဒုက္ခတိလားသူဂတိလားသူဂတိဆိုတာသိထားရမယ်ဟုတ်ပြီနော်ဒါကြောင့်ကျမတို့ကရူပဘုံမှာသူဂတိဆိုတာထည့်ရေးစရာမလိုဘူးသို့တော်လည်းဒါသည်သူဂတိဘုံဆိုတာသိရမယ်နောက်တစ်ဆင့်ကြံနေတာသည်အရူပဘုံအရူပဘုံမောင်းသည်ဘယ်လောက်ရှိလဲ4ဘုံရှိမယ်အရူပ၄ဘုံရေပေါင်းလိုက်ရင်ဘုံပေါင်း32ဘုံပြန်ဖြစ်တယ်။အဲ့ဒီလို32ဘုံကိုတတ္တဝါများပြုခဲ့သောအာဟုတုကံနေကြောင့်လာရောက်ရမယ်ဘုံဌာနတတ္တဝါများပြုခဲ့သောကုသိုလ်ကံနေကြောင့်လာရောက်ရမယ်ဘုံဌာနဆိုပြီးတော့နှစ်ပိုင်းပဲပိုင်းမှာဆိုရင်တော့ဒုက္ခတိက၄ဘုံသူဂတိက29ဒီနေရာမှာမှသူဂတိ28ဘုံကို3ပိုင်းထပ်ပိုင်းလိုက်တော့ကာမသူဂတိက9ဘုံရူပက16ဘုံအရူပက4ဘုံအာဟုတုကြောင့်ရောက်မယ်အပယ်4ဘုံနဲ့ပိုင်းလိုက်တဲ့အခါမှာ32ဘုံကိုအခုဘယ်နှပိုင်းပိုင်းလိုက်တာလဲဆိုရင်4ပိုင်းဖြစ်သွားမယ်အဲ့ဒီလို4ပိုင်းပိုင်းတာကိုဒီလို4ပိုင်းပိုင်းတဲ့နေရာမှာဓမ္မမိတ်ဆွေတို့ကစာမှတ်တဲ့အနေနဲ့သိဖို့ရမှာ၄ဘိုင်းပိုင်းတဲ့အခါမှာအပယ်၄ဘုံဆိုတာဒုက္ခတိဘုံကျန်တဲ့ဒုက္ခတိဘုံကို၃ဘိုင်းပိုင်းလိုက်တယ်ဆိုတာသိရမယ်ဒါကြောင့်အဲ့ဒီလိုပိုင်းတာကိုဘုံဌာနတွေအလိုက်ပိုင်းတာဖြစ်တဲ့အတွက်ကြောင့်ဘုံဌာနကိုဘူမိဟုတ်ပါလား၄ဘိုင်းပိုင်းတဲ့အတွက်ကြောင့်စတုတ်ကာလို့သုံးမယ်ဒါကြောင့်ကျမတို့ခုဒုတိယဆင့်ဘုံပိုင်းမှာသင်ရမယ်စတုတ်ကာကြီးပေါင်း၄ခုသင်ရမယ်ဒီစတုတ်ဂါကြီး၄ခုသေချာနားလည်သွားပြီဆိုရင်ဘုံပိုင်းဆိုင်ရာတွေအကုန်ကျွမ်းကျင်သွားပြီเนาะဒုတိယဇင်မှာဘုံပိုင်းအရတနည်းဝီတိမုတ်ပိုင်းအရသိသင့်သိလိုက်တာတွေနားလည်သွားပြီ